Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA အမေရိကန်တန်ရဲ့2023ခုနှစ်အောက်တိုဘာ10ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိထုတ်လွှင့်နေပါတယ်ဖလိုက်ဒိုမီတာ3251တို့ပြင်လိုက်လက်မီတာ190 kHz 1509တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ဟုတ်ကဲ့ကျွန်မခင်လေးပါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်အစ္စရေးနိုင်ငံထဲမှာစနေနေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟမတ်စစ်သွေးကြောအဖွဲ့တွေကိုအစ္စရေးစစ်တပ်တွေကအပြင်းထန်လိုက်လံချိန်မုံနေတဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံကုန်တိုက်တစ်ခုထဲမှာတနက်ပစ်ခတ်မှုအတွင်းသေဆုံးသွားသူတွေအတွက်ထိုင်းအစိုးရကနေရော့ကျင်းငွေဘတ်6တန်းကျော်ပေးမဲ့တဲ့တင်တခါအာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကငလျင်လှုပ်ခတ်မှုကြောင့်သေဆုံးတဲ့သူဥယေဟာ800အထိရှိသွားပြီဆိုတဲ့တဲ့တင်စာရာတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါကျွန်မအင်ဂျင်နိုင်ပါရှင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုပြီးမှာတော့ဆက်လက်နားဆင်ရမှာတခုကတော့ထိုင်းမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးတော့တေဆုံးခဲ့တဲ့မမိုးမြင့်ရဲ့ဇာပနောက်ကိုမြန်မာလူသမားယာနဲ့ချီတက်ရောက်ခဲ့တဲ့အကြောင်းမှာအပြည့်အစုံကိုသတင်းတွေပြီးမှကြားရပါမယ်။ဒါတွေပြီးမှတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာနဲ့မြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကျွန်မနဲ့အတူမတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်။
အစ္စရေးနိုင်ငံထဲမှာဟာမတ်စစ်သွေးကြောအုပ်စုကမမျှော်လင့်မဲ့ရုတ်တရက်တိုက်ခိုက်ခဲ့ပြီးတရက်အကြာဒီကနေ့တနင်္ဂနွေနေ့မှာတော့လက်ကျန်ဟာမတ်စ်အဖွဲ့ဝင်တွေကိုလိုက်လံနှိမ်နင်းနေကြောင်းအစ္စရေးစစ်တပ်ကပြောပါရယ်ဒီစစ်စီရေးအတွင်းမှာဟာမတ်စစ်သွေးကြောအဖွဲ့ဝင်ပေါင်းရာနဲ့ချီတေဆုံးဖမ်းဆီးနိုင်ခဲ့တယ်လို့လည်းအစ္စရေးစစ်ဖက်အရာရှိတအူးကဒီကနေ့ပြောပါရယ်ဂါဇာကမ်းမြောင်အခြေစိုက်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့စနေနေ့ကအစ္စရေးတပ်တွေရှိနေတဲ့နေရာအများပြားကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာအစ္စရေးတောင်ပိုင်းစီးပွားရေးအချက်အချာမျိုးဖြစ်တဲ့ဆက်ဒရော့ကိုလည်းဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စနေနေ့ကဝင်ရောက်တိုက်ခိုက်မှုအတွင်းဟာမတ်စ်တပ်ဖွဲ့ဝင်ပေါင်း1000လောက်ရှိကြောင်းအစ္စရေးစစ်တပ်ပြောခွင့်ရက CNN ကိုပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြန်ပေးဆွဲခံရတဲ့အစ္စရေးနိုင်ငံသားတွေရဲ့ဘေးကင်းရေးနဲ့တည်ငြိမ်ရေးတည်ရှိနေတဲ့နေရာတွေကိုရှာဖွေဖို့အီဂျစ်ကိုအကူအညီတောင်းထားကြောင်း Wall Street သတင်းစာကြောင်းမှာဖော်ပြထားပါတယ်။အစ္စရေးစစ်သားတွေနဲ့အရက်သားတွေကိုစနေနေ့ကတိုက်ခိုက်မှုအတွင်းပြန်ပေးဆွဲခေါ်ဆောင်သွားကြောင်းဟာမတ်စ်ရောအစ္စရေးစစ်တပ်ကပါပြောကြားခဲ့ပေမဲ့အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူးအစ္စရေးကဂါဇာကမ်းမြောင်ဒေသကိုလက်တုံ့ပြန်တဲ့အနေနဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်ရှင
်အစ္စရေးမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးယူကရိန်းဘက်ကအထူးသတိထားနေကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကစနေနေ့ကပြောခဲ့တဲ့သူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောသွားပါတယ်ယူကရိန်းရဲ့ယက်တီချက်ဟာရှင်းလင်းပြတ်သားကြောင်းနဲ့ကမ္ဘာပေါ်ရှိဘယ်နေရာမှမဆိုထိတ်လန့်မှုနဲ့တေကျင်းတရားကိုဖန်တီးယူဆောင်လာသူဘသူမဆိုသူတို့ရဲ့လုပ်ရက်ကိုတာဝန်ခံရမယ်လို့လည်းသူရဲ့မိန့်ခွန်းမှာထည့်သွင်းပြောသွားပါသေးတယ်။ဒီတော့တင်မှာပဲယူကရိန်းနိုင်ငံခါဆွန်ဒေသမှာရုရှားရဲ့တိုက်ခိုက်မှုတစ်ခုကြောင့်အသက်28နှစ်အရွယ်အမျိုးသမီးတဦးနဲ့သူ့ရဲ့ကလေးငယ်တဦးတို့ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကစနေနေ့ကပြောပါရယ်။ယူကရိန်းနိုင်ငံဟယ်ရိုဇာဒေသမှာလည်းကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးမှုတွေဟာအခုသတင်းပတ်အတွင်းမှာရုရှားဘက်ကဒုံးကျည်ပစ်ခတ်ခဲ့တဲ့အတွက်လူ52ဦးသေဆုံးခဲ့မှုကိုစုံစမ်းစစ်ဆေးနေကြပါတယ်။စုံစမ်းရေးမှုအဖွဲ့ခေါင်းဆောင်ကတော့ဒီတိုက်ခိုက်မှုဟာလူစီကားတဲ့ကျေးရွာကလက်ဖက်ဆိုင်နဲ့စတိုးဆိုင်တွေမှာတွာလာနေတဲ့အရက်သားတွေကိုပစ်မှတ်ထားတာထင်ရှားကြောင်းဒေသခံတွေအသက်ရှင်ကျန်သူတွေရဲ့ကနဦးပြောဆိုချက်တွေအရအသက်ခံရသူအလုံးနီးပါးဟာအရက်သားတွေဖြစ်တယ်ဆိုတာထင်ရှားကြောင်းပြောပါတယ်။သေဆုံးသူတွေထဲမှာကျေးရွာခေါင်းဆောင်လည်းပါဝင်ပါတယ်။ရုရှားဘက်ကလည်းစိုက်လူအခြေစိုက်တိုက်ချင်းပစ်ဒုံးကျည်စနစ်တွေဟာတိုက်ခိုက်ဖို့အတွက်အဆင်သင့်ဖြစ်လို့နေပါဖြစ်နေပြီလို့ကာကွယ်ရေးဝန်ကြီးစာဂိရှိုက်ကူကရုရှားရဲ့အဆင်မြင့်လက်နက်တွေထဲကတစ်ခုဖြစ်တဲ့စာမတ်ဒုံးကျည်များထုတ်လုပ်ခြင်းကိုစစ်ဆေးပြီးတဲ့နောက်စနေနေ့ကပဲပြောကြားခဲ့ပါရှင်
။အာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူဥယေဟာ800ကျော်ရှိသွားပြီလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ Richter scale 6.3 ရှိတဲ့ငလျင်ကြောင့်လူပေါင်း1000ကျော်ဒဏ်ရာရခဲ့တယ်လို့လည်းဟာရက်ပြည်နယ် တဘာဝဘေးအန္တရာယ်ဌာနကိုကူကပြီးအာဖဂန်ရုံမြင့်တန်ကြားကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါဗျာ။အီရန်နိုင်ငံနဲ့နယ်နိမိတ်ချင်းထိဆက်နေတဲ့အနောက်ပိုင်းပြည်နယ်ဟာရက်မှာစနေနေ့မနက်7နာရီလောက်ကငလျင်လှုပ်ခတ်ခဲ့တာပါ။အနည်းဆုံး9နာရီအတွင်းမှာအင်အားပြင်းနောက်ဆက်တွဲငလျင်8ကြိမ်ထက်မနည်းလှုပ်ခတ်ခဲ့ပြီးခရိုင်3ခုမှာရှိတဲ့ကျေးရွာတွေကထိခိုက်ခဲ့ကြောင်း UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံကပြောပါတယ်တရားရသူအများအပြားဟာအခြေအနေကတော့စိုးရိမ်ပွဲရာရှိနေပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းထုတ်မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နဲ့ပြီးထိုးလင်းပေးနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကကုန်တိုင်းတစ်ခုမှာပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုတွင်တေဆုံးခဲ့သူတွေအတွက်နစ်နာကြေးအဖြစ်တအူးကိုဘတ်ငွေ6.2တန်းပေးသွားမယ်လို့ထိုင်းအစိုးရကပြောပါတယ်။ Siam Paragon ကုန်တိုက်မှာအောက်တိုဘာလ3ရက်နေ့ကစိတ်ဝေဒနာခံစားနေရတဲ့လူငယ်တအူးတနက်နဲ့ပြစ်ခတ်မှုကြောင့်မြမမျိုးသမီးတအူးနဲ့တရုတ်ခီးသွားအမျိုးသမီးတအူးတေဆုံးခဲ့တာနဲ့ပတ်သက်လို့မိသားစုတွေကထိုင်းဆိုးရနဲ့ကုန်တိုက်လုပ်ငန်းရှင်တွေပူးပေါင်းပြီးရော့ကျေးပေးသွားမယ်ပမာဏကိုခီးသွားနဲ့အားကစားဝင်ကြီးဆူဒါဝန်ဝက်ဆိုပကစ်ကိုစွန်ကအခုလိုထိုင်းဘာသာနဲ့သတင်းတောက်တွေကိုပြောပါတယ
်ဆရာဘီဝတ်နဟာช่วยสำหรับผู้เสียชีวิต2รายรายละ5ล้านค่ะ
အခုပေးမဲ့နိနာကြီးကတော့တည်ဆုံးသူအတွက်အစိုးရစီကနေဘတ်ငွေဒီ2,000,000 Paragon ကုန်တိုက်ကနေနိနာကြီးဘတ်5တန်းစုစုပေါင်းတဦးကို6တန်းနဲ့2သိန်းဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ဒံရရသူတဦးချင်းကိုလည်းပရဂွန်ကုန်တိုက်ကနေထိုင်းဘတ်ငွေ3သိန်းပေးมาဖြစ်ပြီးအစိုးရဘက်က5,000စုစုပေါင်း3သိန်းခွဲစီပေးသွားမယ်လို့ထိုင်းခီးသွားဝင်ကြီးကပြောပါတယ်အခုလိုပရဂွန်ကုန်တိုက်မှာပြစ်ခတ်မှုကြောင့်ထိုင်းနိုင်ငံကိုလာရောက်မဲ့ကဘာလက်ခီးသွားတွေအနေနဲ့စိုးရိမ်မှုတွေဖြစ်လာနိုင်ပေမဲ့ထိုင်းခီးသွားလုပ်ငန်းကိုတော့ထိခိုက်မှာမဟုတ်ကြောင်းနဲ့2023ခုနှစ်မှာနိုင်ငံတကာခီးသွားဥယျာဉ်စုစုပေါင်း25တန်းကျော်လာရောက်မယ်လို့လည်းထိုင်းအစိုးရကခန့်မှန်းထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကျေးရွာမှာရှိတဲ့ဆွေဘေးဒုက္ခသည်စခန်းမှာဒီကနေ့မနက်7နာရီလောက်ကစစ်ကြံဘုံဒီတလုံးပောက်ကွဲခဲ့တဲ့အတွက်ကလေးငယ်တဦးသေဆုံးက2ဦးဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုကြောင့်17နှစ်အရွယ်ကလေးငယ်တဦးသေဆုံးပြီးတော့10နှစ်အရွယ်ကလေးငယ်2ဦးဒဏ်ရာရခဲ့တာပါ။ကလေးတွေဟာဆွေဘေးဒုက္ခသည်စခန်းအနီးအနားကရလာတဲ့စစ်လက်ကျန်ဘုံဒီတလုံးကိုခဲနဲ့ထုလိုက်တဲ့အတွက်ကြောင့်အခုလိုပောက်ကွဲရတာဖြစ်တယ်လို့အဲ့ဒီဒုက္ခသည်စခန်းကတာဝန်ရှိသူတဦးကအခုလိုပဲပြောပါတယ်။
အဲ့ဒီမှာတော့ကျွန်တော်ပြာလေးလာတရားတော့ကဒီမှာဒံအားလေးကောင်းလေးလေသဲရှင်လေးကောင်းလေးပြောပြချေရအဲ့ဒီဘုံကြီးလည်းဘုံကြီးတလုံးကိုရရတယ်သူတို့အနည်းနာကမိုက်ပုံကရပုံကြားတယ်လေဒီမှာပြေတော်လေးကောင်းလေးကအဲ့ဒါကိုခင်းနေထူးတယ်အဲ့ဒီခင်းနေထူးတော့အဲ့ဒီကောင်းလေးကတောက်ပြပြောတယ်မထူးပါနဲ့ကိုရဲပြောလေတဲ့အဲ့မလာမဲ့ဟိုကောင်းလေးကထူးတော့ပေါ့ပေါက်ကွေးတော်တယ်လေအေးကျွန်တော်တင်ကကလေးသူ့ရောက်တော့ဒံအားကြီးလေတယောက်ကဆုံးသွားတယ်
ဒံရရသွားတဲ့ကလေးငယ်နှစ်ဦးကိုတော့ဆေးရုံကိုပို့ထားရပြီးမစိုးရင်ရဘူးလို့လည်းသူကဆက်ပြောပါရတယ်။အဲဒီရိုးတရုတ်စစ်ဘေးဒုက္ခသည်စခန်းမှာကြောက်တော်မျိုးနယ်နဲ့ပလောဝမျိုးနယ်တွေကနေရက်မပြောင်းရသေးတဲ့စစ်ဘေးဒုက္ခသည်200ကျော်လောက်ထိနေထိုင်နေတာပါ။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့အေးအေးကြအပြစ်အယက်ထားပြီးမဲ့စစ်ကြံလက်နက်တွေမရှင်းရသေးတာ။ရွာနီးနားမှာနှစ်ဖက်အပြန်အလှန်တက်ဆွဲထားပြီးမြေမြုံမိုင်းအန္တရာယ်တွေကြောင့်စစ်ဘေးဒုက္ခသည်တွေနေရက်ပြောင်းဖို့ခက်ခဲနေတာတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တဦးက VOE ကိုပြောပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ရေကြီးမှုကြောင့်အနည်းဆုံးလူ89ဦးထက်မနည်းသေဆုံးခဲ့ကြောင်းအာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါရယ်ဒီရေကြီးမှုကြောင့်လမ်းတွေတံတားတွေတော်များများပျက်စီးသွားခဲ့ကြောင်းလည်းအာဏာပိုင်တွေကပြောပါရယ်ဒီကပအပူချိန်မြင့်တက်လာပြီးတော့ရေခဲတွေအေးပြောရာသီဥတုဖောက်ပြန်တဲ့အတွက်ဟိမဝန္တာတောင်တန်းတလျှောက်ဘေးအန္တရာယ်ဘေးအန္တရာယ်တွေတိုးလာနေတယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါဗျ။အိမ်နီးချင်းအနောက်ဘန်ကောက်ပြည်နယ်မှာနောက်ထပ် ရေးကြီးဒီရေးကြီးမှုကြောင့်နောက်ထပ်ရုပ်အလောင်း48လောင်းကိုဆယ်ယူရရှိထားတယ်လို့လဲခရိုင်ရဲတပ်ဖွဲ့က AFP ကိုပြောပါတယ်လူပေါင်း100ကျော်ပျောက်ဆုံးနေတယ်လို့လဲအိန္ဒိယအစိုးရဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ရှင
်တနင်္ဂနွေနေ့ညထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voenews.com အင်တာနက်စာမျက်နှာမှာလည်းကျမတို့ထုတ်လွှင့်နေတဲ့အခြေအနေတကိုင်းနဲ့တည်းမှာဖန်ယူနာဆင်နိုင်ပါတယ်ဒါအပြင်အဲ့ဒီမှာသတင်းတွေစောင့်မတွေတွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုအချိန်မီဝင်ရောက်ဖတ်လျှောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းပေးပို့ချက်အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ပထမဆုံးမှာတော့ထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့မမိုးမြင့်ရဲ့ဇာပနအခမ်းအနားနဲ့ပတ်သက်တဲ့သတင်းပေးပို့ချက်နဲ့စတင်ချင်ပါတယ်ဘန်ကောက်မြို့ CN Paragon ကုန်တိုက်ကြီးမှာပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားမမိုးမြင့်ရဲ့ဇာပနအခမ်းအနားကိုဘန်ကောက်မြို့ Paragon မြို့နယ် Nonthaburi ကဖတ်စုမနီချက်ဖုံးတော်ကြီးကျောင်းမှာတင်းငွေနေကပြုလုပ်ခဲ့ပါတယ်။ဇာပနောက်ကိုတွားရောက်တရင်ယူခဲ့တဲ့မဲ့ညူညူလင်းကဒီတရင်အပြည့်စုံကိုတင်ပြပေးထားပါမယ်ရှင
်။အော်တိုဘာလ3ရက်နေ့ကဘန်ကောက်မြို့လေ CN Paragon ကုန်တိုက်ကြီးထဲမှာအသက်14နှစ်အရွယ်ထိုင်းလူငယ်လေးရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရတဲ့မြမအလုသမာမန်မိုးမြင့်ရဲ့ဇာပနာကိုဒီနေ့အောက်တိုဘာလ10ရက်တနင်္ဂနွေနေ့မနေ့10နာရီကစပြီးဘန်ကောက်မြို့ကဖဆုမနီချက်ဖုံးတော်ကြီးကျောင်းမှာပြုလုပ်ခဲ့ပါတယ်။အဖြစ်ဆိုးနဲ့မမျှော်လင့်ပဲကြုံခဲ့ရတဲ့မမိုးမြင့်ရဲ့ဇာပနာကိုမြမနိုင်ငံကနေမိခင်ဖြစ်သူကိုရိုင်းတက်ရောက်လာခဲ့တာပါ။ထိုင်းအစိုးရရဲ့တာဝန်ရှိသူအနေနဲ့ကတော့ထိုင်းနိုင်ငံတရားရေးဝင်ကြီးထဝီဆော့ဆွန်တက်ရောက်ခဲ့ပြီးမြန်မာအလုသမားတွေဟာထိုင်းနိုင်ငံအတွက်အရေးကြီးတဲ့သူတွေဖြစ်တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ
်။แรงงานข้ามชาติคือของชาวเมียนมาปัจจุบันเนี่ยนะครับรัฐบาล
ได้ตรงท้ายซูยะหาမြန်မာအလုသမားတွေကိုထိုင်းအလုသမားတွေလိုပဲခန်းစားခွင့်ရအောင်လှုပ်ဆောင်ပေးပါတယ်။အလုသမားမှပုံတင်အတွက်ကျွန်တော်တို့ရက်လွန်သွားတာတောင်ထပ်ပြီးတိုးပေးထားတာပါ။ဒါကဘာကြောင့်လဲဆိုတော့မြန်မာအလုပ်သမားတွေဟာထိုင်းနိုင်ငံအတွက်သိတ်ကိုအရေးကြီးလို့ပါသူတို့ဟာစွမ်းအားကြီးမာတဲ့လုပ်ငန်းဝန်ဆောင်သူတွေပါသူတို့ဟာကျွန်တော်တို့တိုင်းပြည်အတွက်သိတ်ကိုအရေးပါပါတယ်သူတို့တွေရာဇဝတ်မှုတစ်ခုခုရဲ့တားကောင်ဖြစ်ခဲ့ရင်ကျွန်တော်တို့ကတော့ထိုင်းနိုင်ငံသားတွေလိုပဲခံစားခွင့်နစ်နာခြင်းပြုစုကူတာမှုစတာတွေကိုတန်းတူပေးနေပါတယ်လို့တရားရေးဝင်ကြီးရဲမှူးကြီးထောက်ဝက်ဆောက်ဆောင်ကပြောဆိုသွားတာပါ
มาทําหลักฐานในเรื่องแรงงานเราก็ได้ขยายไปให้ซึ่งทราบว่ามีประมาณสักล้านคนวันนี้โอเค
မမိုးမြင့်ရဲ့ဇာပနာကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးချစ်စွေလည်းတက်ရောက်ခဲ့ပါတယ
်ယခုလိုဖြစ်စဉ်ကတော့ဒါဗုဒ္ဓဘာသာဝင်တွေဖြစ်တဲ့အတွက်ကြောင့်မမျှော်လင့်ပဲဖြစ်တဲ့ဖြစ်စဉ်တစ်ခုဖြစ်တာပေါ့မိသားစုနဲ့ထပ်တူးပဲထိုင်းနိုင်ငံမှာရောက်တဲ့မြန်မာနိုင်ငံသားတွေရောမြန်မာနိုင်ငံမှာရှိတဲ့အစိုးရအဖွဲ့အစည်းနဲ့မြန်မာနိုင်ငံသားတွေအားလုံးဟာထပ်တူပဲစိတ်မကောင်းဖြစ်ကြရတာပေါ့အဲဒီလိုဖြစ်တဲ့အချိန်မှာထိုင်းနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ကြီးအပါဝင်နဲ့တာဝန်ရှိတဲ့သူတွေအားလုံးဟာဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်ပေးတဲ့အတွက်ကြောင့်လည်းဒီလိုကွယ်လွန်သွားတဲ့သူအတွက်စီစီကားကားလေးနဲ့ဆောင်ရွက်ပေးနိုင်တာဖြစ်ပါတယ်နော်ဒါကြောင့်မလို့ဒီကိုရီးယားသူများနိုင်ငံမှာလာပြီးတော့ကျွန်တော်တို့လည်းတာဝန်ထမ်းဆောင်နေနေကြထိုင်ကြတယ်အလုပ်လုပ်ကြနေဆိုတာကအဲဤသည့်ဤအတွက်မဆိုကိုယ့်ရဲ့အတမွေဝန်ကြောင့်လုပ်ငန်းတစ်ခုအနေနဲ့လာရောက်လုပ်ကြနေတာဖြစ်တော့အဲတက်ဆိုင်ရာနိုင်ငံရဲ့စီမင်းဥပဒေအတွင်းမှာပဲနေထိုင်တတ်ဖို့နောက်မိမိနိုင်ငံရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းပြီးတော့နေထိုင်ကြဖို့ပေါ့နော်နောက်အခက်အခဲရှိလို့ရှိရင်လည်းမြန်မာတန်ရုံးကိုဆက်သွယ်ပြီးတော့မှဆောင်ရွက်နိုင်ပါလေဆိုတာပြောချင်ပါလေတချို့ကလည်းဒီမြန်မာတန်ရုံးကိုကြောက်ကြတယ်ပေါ့တချို့ကြတော့လည်းအပြစ်မြင်ကြတယ်ပေါ့အဲ့လိုမဟုတ်ပါဘူးကျွန်တော်တို့ကတော့ကျွန်တော်တို့တန်းနိုင်တယ်လို့ကြိုးပမ်းပြီးဆောင်ရွက်နေတာဖြစ်ပါလေဒီထိုင်းနိုင်ငံမှာဒီမြန်မာနိုင်ငံသားက၄သန်းဝင်းကျင်လောက်ရှိတဲ့အတွက်ကြောင့်ဒီ၄သန်းလောက်ရှိတဲ့သူတွေကိုကျွန်တော်တို့ယုံတယုံနဲ့အဲနော်အချို့လိုက်တဲ့ဘူးဘူးဆိုတော့ကျွန်တော်တို့ကတိမာဖြစ်တာပါဒါကြောင့်မလို့မိတိကိစ္စရမဆိုအဲတိရင်လဲအကူကြီးလိုရင်လဲကျွန်တော်တို့တန်ယုံကအမြဲတမ်းအဲကူညီဆောင်ရှောက်ဖို့အသင့်ဆိုတာကိုပြောချင်ပါတယ်
မမိုးမြင့်ဟာပအိုလူမျိုးလဲဖြစ်တာကြောင့်ဘန်ကောက်မြို့ဝင်းကျင်မှာနေထိုင်ကြတဲ့ပအိုလူမျိုးတွေလဲယာနဲ့ချီပြီးဇာပနာကိုတက်ရောက်လာကြတာပ
ါဒီဆုံးသူရဲ့အဲစေမျိုးမိပါဘောနော်ဇာညစ်သူရဲ့ စေမျိုးမိဘတွေကျွန်တော်တယောက်အနေနဲ့အထူးပဲအဲဝန်နေမိကြောင်းပြောရှင်ပါတယ်ဒီလိုအဖြစ်မျိုးနဲ့လဲအဲဘယ်မိသားစုနဲ့မှမတုံ့တွေ့စေရှင်ပါဘူးအခုဖြစ်တဲ့ကိစ္စကလည်းတကဘာလုံးကလည်းအဲမဖြစ်စေရှင်တဲ့ကိစ္စတွေပါပါကျွန်တော်တို့အနေနဲ့တော့ဖြစ်စေချင်တာလည်းမဟုတ်ပါဘူးဖြစ်သွားပြီဆိုပြီးလည်းကျွန်တော်တို့ကချမ်းပြည်ဖက်ဒီပို့ဖြစ်ပြင်မဲ့လဲဒီမမိုးမင်းကလည်းတထုံဖက်ကကျွန်တော်တို့ပို့အမျိုးတွေပါပဲအဲ့ဒါကြောင့်ကျွန်တော်တို့ဒီနေ့လာရောက်အပီရှင်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့မမိုးမင်းနဲ့တရွာတဲ့သားတွေပေါ့ရွာမှာအင်းနီးနာချင်းတွေပေါ့သူကထိုင်းနိုင်ငံကိုဆယ်စုနှစ်တော့တက်လာတယ်သူကမင်းကလေးပေါ့နော်မင်းကလေးဒါမဲ့ယောက်ျားစိတ်နေနဲ့ဘော်ဒီအဲဘော်ဒီလေးတွေယောက်ျားလေးစတိုင်လေးနဲ့နေတက်တဲ့ဟိုငငယ်တွေကသူကငငယ်လေးတွေကသူနေထိုင်ပုံတွေကစတိတိုင်းပဲ
ရုတ်တရက်ကွင်းလွန်ခဲ့ရတဲ့မမိုးမြင့်အတွဲထိုင်းအစိုးရစီယန်ပါရာဂွန်ကုန်တိုင်းနဲ့အလုရှင်အပြင်ပြစ်ခတ်သူရဲ့မိဘတွေကပါနစ်နာကြီးတွေထောက်ပံ့ကြီးတွေကူညီငွေတွေပေးအပ်ခဲ့ကြပါတယ်။ဒါအပြင်ထိုင်းလူထုကလည်းမမိုးမြင့်နာရေးအတွဲစေတနာနဲ့လှူဒါန်းတာတွေဟာမကြုံဘူးလို့အောင်ဖြစ်ခဲ့တယ်လို့တာဝန်ခံတွေကပြောပါတယ်။မမိုးမြင့်အတွဲကူညီထောက်ပံ့နေတာတွေကိုတလွဲသုံးတာတွေဖြစ်သွားမလားလို့လူမှုကွန်ရက်မှာစိုးရိမ်မှုနဲ့ဖော်ပြတာတွေရှိပေမဲ့မိခင်ဖြစ်သူကိုပေးအပ်ဖို့တေးချအောင်စီစဉ်ထားတဲ့အကြောင်းအမည်မဖော်လိုတဲ့ထိုင်းအစိုးရတာဝန်ခံတယောက်က VOA ကိုပြောဆိုခဲ့ပါတယ်ရှင်။ကျွန်မညညလွယ်မှာ
မတိချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာ
နိုင်ငံမျိုးစီယန်ပါရာဂွန်ကုန်တိုက်ကြီးရဲ့မှာပြီးခဲ့တဲ့ရက်ကဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်သိမ်းဆုပ်ခဲ့ရတဲ့မမိုးမြင့်ဇာပနာကိုပို့အိုလူမျိုးတွေနဲ့မြန်မာလူမျိုးယာနဲ့ချီတက်ရောက်ခဲ့တဲ့တဲ့ရင်ကိုမဲ့ညူညူလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
်မတိချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊ညှော်လင့်ချက်တွေ၊ပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းမှာအခြေစိုက်နေတဲ့တရုတ်စိုက်ပါရာဇဝတ်ကိုင်းတွေကိုပြီးခဲ့တဲ့စက်တင်ဘာလကစပြီးတရုတ်ကဝင်ရောက်နှိမ်နင်းခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးချက်စင်တာဝါကိုမက်အင်ဂျင်နိုင်ကဒီတစ်ပတ်ကဇွန်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ဒီအကြောင်းအရာတွေကိုမက်အင်ဂျင်နိုင်ကဆက်လက်ပြီးတော့တင်ပြပေးသွားပါမယ်ရှင်
Thank you, Jason, for joining our program.
Thank you so much for having me on.
Yes. So, recently, police in China and Myanmar detained...
I'm not going to say anything about it. I'm not going to say anything about it.ไซเบอร์ยาสเวกไกน์တွေကိုဖြိုခွင်းခဲ့တဲ့ကိစ္စမှာတရုတ်ပါဝင်ပတ်သက်တဲ့အခမ်းအနားကိုဂျေဆင်တာဝါဘယ်လိုမြင်ပါသလဲရှင်
Yeah, so from May of this year, the Chinese government indicated in a very public way
that the cyber ရာဇဝတ်မှုတွေကိုဖြိုခွင်းရေးမှာပါဝင်ဖို့ဒီနှစ်မေလကစပြီးတရုတ်ကမြန်မာစစ်ကောင်စီပေါ်ဖိအားပေးမှုတွေကိုတိုးမြင့်လာတာအားလုံးအသိပါနောက်ပိုင်းမှာထိုင်းမြန်မာတရုတ်သုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်ဖို့လှုပ်ဆောင်ခဲ့တယ်အဲ့ဒီနောက်မှာလည်းဒီရာဇဝတ်လုပ်ငန်းတွေကိုနှိမ်နင်းနိုင်ဖို့လာအိုနိုင်ငံကိုပါထည့်သွင်းပြီး၄နိုင်ငံပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်မှနိုင်ငံရေးအရာဆန္ဒလုံးဝမရှိတာရှင်းနေပါတယ်။နောက်ပိုင်းမှာဒီနှစ်စက်တင်ဘာလကစပြီးတရုတ်က UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့ MMDAA ကိုကက်လက်နက်ကိုင်အဖွဲ့တွေကိုချင်းကပ်ပြီးရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ကြိုးပမ်းလာတာတွေတွေ့ရပါတယ်။ဒီတိုင်းသာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ထိန်းချုပ်ထားတဲ့နယ်မြေတွေမှာစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေအများဆုံးရှိတဲ့နေရာဖြစ်နေသလိုအင်တာနက်ကနေလိမ်လည်လှည့်ပြဖို့ရာဇဝတ်ဂိုင်းတွေကတရုတ်နိုင်ငံကနေခေါ်ဆောင်လာတဲ့လူအမြောက်များရှိတဲ့နေရာလည်းဖြစ်ပါတယ်။ဒီနေ့စက်တင်ဘာလကစပြီး UWSA ရော MNDAA ပါသူတို့နယ်မြေတွေထဲမှာရှိနေတဲ့စိုက်ဘာရာဇဝတ်လုပ်ငန်းတွေကိုနှိမ်နှင်းခဲ့တယ်လို့ဖြိုခွင်းသွားဖို့ရှိတယ်ဆိုပြီးတော့လဲကြေညာချက်တွေထုတ်ပြန်ပြီးတရုတ်ကိုတုံ့ပြန်ခဲ့ပါတယ် UWSA ဘက်ကနေဆက်ဖြတ်ပြီးတရုတ်ဘက်ကိုပထမအတုပ်ဖြစ်ပို့ခဲ့တဲ့အထဲမှာလူပေါင်း1000ကျော်ပါတာကိုဗီဒီယိုကနေတွေ့ရတာမြင်ကွင်းကတုံ့လောက်เสียကောင်းပါတယ်နောက်ပိုင်းလူ100ကျော်ပါတဲ့အတုပ်ကိုတရုတ်ကိုပို့ပါတယ်သူတို့ဟာရာဇဝတ်သားတွေဖြစ်တယ်ဆိုပြီးဖန်စီပြီးဝါကတရုတ်ဘက်ကိုအတုပ်လိုက်ပို့ပေးခဲ့တာပါဒါပေမဲ့တကယ်စမ်းစစ်ရမယ့်အချက်ကဒီလူတွေဟာစိုက်ဘာရာဇဝတ်မှုနဲ့ပတ်သက်လို့ဖန်ဝရန်အမိန့်ထုတ်ခံထားတဲ့တကယ်အရေးပါတဲ့သူတွေလားဆိုတာပါဗီဒီယိုမှာမြင်ရတာကတော့သူတို့ပုံစံတွေဟာအစ်စ်နှိမ့်တဲ့ရာဇဝတ်ဂိုင်းသားတွေဒါမှမဟုတ်အင်တာနက်အွန်လိုင်းလိမ်လည်တဲ့နေရာမှာစေခိုင်းဖို့တရုတ်ပြည်ဘက်ကနေလိမ်ညာပြီးအခေါ်ခံတဲ့သူတွေလို့ယူဆရပါတယ်တရုတ်ဘက်ကတော့သူတို့ဖြိုခွင်းနှိမ့်နေတဲ့နေရာမှာလူတွေအများကြီးဖမ်းဆီးနိုင်ခဲ့တဲ့ဆိုတဲ့အချက်ကိုပြကျင်တာပါဒီလိုဖြိုခွင်းမှုနဲ့ပတ်သက်လို့တန်တရားဖြစ်စရာအချက်တွေအများကြီးရှိပါတယ်ဝါနယ်မှာစိုက်ဘာရာဇဝတ်မှုတွေကိုဖြိုခွင်းတဲ့ဆိုပေမဲ့ဝါတောင်ပိုင်းမှာဒီလုပ်ငန်းတွေဆက်ပြီးရှိနေပါသေးတယ်။တရုတ်ဘက်ကတော့သူတို့နိုင်ငံသားတွေကိုဘလို့ကာကွယ်တယ်၊ရာဇဝတ်မှုတွေကိုဘလို့နှိမ်နှင်းတယ်လဲဆိုတာပြကျင်တာပါ။ဒါပေမဲ့တကယ်ပဲထိရောက်မှုရှိသလား။ UWSA လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးစင်တာအမှန်တကယ်နှိမ်နှင်းကျင်သလားဆိုတာမေးခွန်းထုတ်စရာပါ
။ So how about မြန်မာ
အခုလို့ UWSA နဲ့ MNDAA တို့ထိန်းချုပ်ထားတဲ့နေမြေမှာတရုတ်နဲ့ပူးပေါင်းပြီးတော့ရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့ကိစ္စမှာမြန်မာစစ်တပ်ရဲ့အခန်းကဏ္ဍကိုရောဂျီစင်တာဝါဘယ်လိုမြင်လဲ
Yeah, the Myanmar Army's role in the crackdown has been to systematically undermine it.
ဒီဖြိုခွင်းမှုကိုကြည့်ရင်မြန်မာစစ်တပ်ရဲ့အခန်းကဏ္ဍပါဝင်ပတ်သက်မှုမရှိတလောက်ပါပဲ။စစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်တွေကိုယ်တိုင်ဒီဆိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာဆက်ပြီးကျူးလွန်နေကြတာပါ။ရွှေကုတ်ကုန်းနဲ့မြပါတီမှာဖြစ်ပျက်ခဲ့တာတွေကိုကြည့်ရင်ရာဇဝတ်လုပ်ငန်းတွေကိုဖြိုခွင်းရေးကိစ္စမှာမြန်မာစစ်တပ်ကနှောက်ယှက်တားမြစ်တာမျိုးဖြစ်နေပါတယ်။ထိုင်းနိုင်ငံဘက်ကဆိုရင်ဒီနှစ်မေလကစပြီးဆိုက်ဘာရာဇဝတ်လုပ်ငန်းတွေကိုစတင်ဖြိုခွင်းလာတာပါ။အင်တာနက်လိုင်းတွေဖြတ်တောက်တာလျှက်စစ်ဓာတ်အားတွေဖြတ်တောက်တာစတာတွေကိုထိုင်းဘက်ကစနစ်တကျအပြင်းထန်လှုပ်ဆောင်လာခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်တပ်လက်အောက်ခံကရင်နယ်သားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဘက်ကလည်းထိုင်းဘက်ကဖြတ်တောက်မှုတွေကိုကာကွယ်နိုင်ရေးကြိုးပမ်းခဲ့ကြပါတယ်။မီးစက်အနှောက်အများကိုအသုံးပြုခဲ့ကြတယ်။နောက်မြန်မာဘက်ချမ်းမှရှိတဲ့လျှက်စစ်ဓာတ်အားလိုင်းတွေနဲ့ချိတ်ဆက်လို့ရအောင်စတင်ကြိုးပမ်းနေကြတာပါ။အင်တာနက်ကနေလိမ်လည်တဲ့လုပ်ငန်းတွေဆက်ကျူးလွန်ဖို့မြန်မာနိုင်ငံပိုင်းဆက်သွယ်ရေးလုပ်ငန်းတွေပုံမှုအသုံးပြုလာကြပါတယ်။နောက်ပြီးမြန်မာစစ်တပ်ရဲ့လက်အောက်ခံနေကြဆောက်တက်တွေဟာဒီရာဇဝတ်လုပ်ငန်းတွေဖြိုခွင်းရေးပူးပေါင်းလှုပ်ဆောင်ဖို့လဲငင်းဆန်ထားကြတာပ
ါ You know people raise a question about
ဒါဆိုရင်အင်တာနက်ကနေငွေလိမ်လည်တဲ့စိုက်ဘာရာဇဝတ်မှုတွေအများအများရှိနေတဲ့ကင်ပီနယ်ရွှေကုတ်ကူမှာဝါနဲ့ကိုကန့်ဒေတာတွေမှာလို့ဖြိုခွင်းလို့မရဘူးဆိုတဲ့အနေအထားမျိုးလားရှင
် So in this respect actually I guess
ကရင်ပြည်နယ်ကရွှေကုတ်ကူအခြေအနေနဲ့နှိုင်းယှဉ် UWSA နဲ့ MMDAA တို့ကစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုနှိမ်နင်းဖို့အများကြီးပုံပြီးလှုပ်ဆောင်နေတာပါဒါအပြင်မြန်မာစစ်တပ်နဲ့နှိုင်းယှဉ်ရင်လည်းဒီရာဇဝတ်မှုတွေကိုနှိမ်နင်းလို့စိတ်ရှိရဆိုတဲ့အရေးအောင်လည်းပြသခဲ့ကြတယ်လို့ပြောရမှာပါမြန်မာစစ်ကောင်စီကတော့တရုတ်ကိုတွန်းအားပေးနေတာကခီးသွွားလုပ်ငန်းတွေပြန်ပြီးစဖို့ကိုပဲအောင်စိုက်နေတာပါတရုတ်ရဲ့ online ရုပ်သံသတင်းဌာနမှာမြန်မာစစ်ကောင်စီဝန်ကြီးတူဦးပြောဆိုချက်ကိုထုတ်လွှင့်တာတွေ့ခဲ့ရပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံတွေကစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေကိုတရုတ်ဘက်ကကြီးကြီးမားမားစိုးရိမ်ဖို့မလိုဘူးဆိုတာပြောသွားပါတယ်။ဒါကြောင့်စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေကိုနှိမ်နင်းရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုကြည့်ရင်ကောင်းမွန်တဲ့နိုင်ငံရေးစိတ်ဆန္ဒမရှိဘူး။ဒါမှမဟုတ်လုံနိုင်တဲ့အစွမ်းစားမရှိဘူးဆိုတာတွေ့ရပါတယ်
။ What do you think? I mean, can you share your views on China?
ဒါဆိုရင်တရုတ်ဘက်ကရောဒီဝါနဲ့ကိုကန့်တွေမှာဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့ပေါင်းပြီးတော့ဒီတရုတ်ရာဇဝတ်ဂိုင်းတွေကိုပေါ့နော်ဝင်ရောက်နှိမ်နင်းတယ်လို့မျိုးရွှေကုတ်ကိုဒေသမှာဒီတခြားတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တဲ့အလားအလာရောရှိလားရှင့
် The key difference is if you look at the border area there's a long history of what is called
အဓိကကွာခြားချက်တွေရှိနေပါတယ်တရုတ်နဲ့နယ်စပ်ဒေသကိုကြည့်ရင်တမိုင်းကြောင်းအရာကြာမြင့်နေတဲ့ဒေသဆိုင်ရာဆက်ဆံရေးရှိနေပါတယ်တရုတ်နယ်စပ်မှာမြို့နယ်အဆင့်အုပ်ချုပ်ရေးအဖွဲ့တွေရှိနေပြီးနယ်စပ်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကြကြပြက်ပြက်ရှိခဲ့တာပါဒေသတရအစိုးရတွေနဲ့ထိတွေ့ဆက်ဆံမှုတွေမှာဆိုရင်လေငွေရေးစေဝါနဲ့ပတ်သက်ရင်အရင်တုန်းကပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့ COVID-19 ကပ်ရောဂါလို့ကျန်းမာရေးပြဿနာတွေမှာအကောင်းဆုံးပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တာပါနယ်စပ်ပြဿနာတွေနဲ့ပတ်သက်ရင်တစ်ဖက်နိုင်ငံရဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့ Pubang Pi Shimu Tioma Pesibong Shinidawa, Dabime Mima Pama, Leshi Chinea Dilu Tasaya Anaba in Dune, Pubang Sang Yabu Suram Pinaimabu. A Kulumu Tiopaka, Diana Lenaka and Perine, Tidui Sassanamu, a Yingam Triga Jabau.
So do you think China?
A Kulu di Shedao Asha Didama, Chituani de Saiba Yazwe Gainugu, Nene Niama, Tioye Akanganaga, Pobi a Yebani de Luo, Nilashe.
It's important to keep in mind that
in the ในตอนนี้ก็ในวิจัยในเรื่องนี้ฮะที่ยูยาจูว์กันกุญแจด้วยพิเศษสุราติดหาวุยจีบาร์เลยลงเงินสังหารในจอกเรียกว่าที่ยาจูว์กันด้วยฮะที่ยูนั่งเงินนี่ทักว่าเกจาร์ว่าฟิลิปปินส์กัมพูชาในเงินนี้บางกูพยองช่วยเกจาร์เลยนอกจากมีมาลาวเนี่ยชาในเงินนี่กูว่าเช็ดทุนเกจาร์เลยที่ยูนั่งเงินมาคาสิโนลองซาร์วิโกที่อาเมืองพิเศษตั้งแต่ทาร์เอตัวที่ตาด้วยนั่งเงินนี่มาที่ยูนั่งเงินได้ด้วยลองซาร์ลงไหนบู ยาสูบกันนี่ก็คาสิโนยองนี่ก็สนิทใจที่สาวบุจูบังเกจาร์เลยไอ้ที่กันนี่อินเทอร์เน็ตออนไลน์ลองซาลงเงินด้วยตุนเจลาบิโดแต่เนี่ยวงเวียอเมริกันดอลลาร์บิลเลียนลีเซกันนี่เสียใจชินีราบะกูไปเกี่ยวกับพี่ปีนเอาไปลองซาลงเงินด้วยกันนี่ออนไลน์เงินเลี้ยงมือด้วยบักกูอุลเลกเกจาร์เลยไซบ้ายาสูบมือเนี่ยปัตย์เองลูกอุ้มยาที่จัดลูกเตียวยาสูบกันนี่ฮะกบ้าจีกว่ากูบ้ากูพยองเกจาร์เลย อินเทอร์เน็ตกันในเรื่องเล่นเรื่องนี้จังกบ่าวต้องเอาดอลลาร์บิลเลียนเนี่ยชี้ส่งช่องเกจาวาเลยแต่จังยาสูบกันนี่ผิวคุยเตียวมาต่างเงินยาจีสินีวาเลยเตียวกูได้เล่นนั่งเงินกันยาพิอาบิมูแค่เนียร์ว่ายาสูบกันก่อนยาจูว่าเตียวนั่งเงินได้พินีวาเลยแต่บีเมลเตียวแต่นั่งเงินเนี่ยกันตัวพิเศษลูกมีอาบุสุราสินีวาเลยกูพินีร่ากับบ้าต้องเอานั่งเงินเวียจูสีวากูแต่แกที่ไกลสีวาเลย
Thank you, Jason, for being with us. Yeah, thanks so much for having me on, Jinjin. Great to see you.
ချန်ဒီမြောက်ပိုင်းမှာခြေဆိုင်နေတဲ့တရုတ်စိုက်ပါရာဇဝတ်ဂိုင်းတွင်တရုတ်ကဝင်ရောက်နှိမ်နှင်းခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး One click, cloud chain neyone, kabaya yaga atanigu, chisen nasenima kipari. Beijing beniaga bechiti, VUE Plex application go, download yayuba.
VUE Nimavai season, Matanasa Dongune, Autobah Shia, Denung Niyaba, and season nego tinsa bini raba. A kusa be a best in tinsa nija, ISB Nima, Nimaviga bizane, tuja sambia kaba, the Nimia sare, a best in season nego matinsa me, kaba, Nima, media, minguine, satin timare. မြန်မာနိုင်ငံမှာစစ်အာဏာရှင်ကိုတော်လှန်ခဲ့တဲ့ပြည်တွင်းကပင်မအားကိုကုညီထောက်ပံ့မှုမှာပြည်ပယောင်မြန်မာတွေရဲ့အခမ်းကဏ္ဍကအရေးပါတဲ့နေရာမှာရှိပါတယ်။အန်ယူဂျီမြို့သားညီညီရဲ့အစိုးရနဲ့ပြည်တွင်းအင်အားစုတွေနဲ့ဟန်ချက်ညီညီချင်းကြီးလှုပ်ဆောင်နိုင်တယ်လို့ပြည်ပယောင်မြန်မာတိုင်းနာဘောင်းဆောင်နဲ့လက်တွဲကြိုးပမ်းပြီးနိုင်ငံတကာရဲ့ထောက်ခံမှုရယူနိုင်ဖို့လိုအပ်ပါတယ်။က
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေຫນွေဦးတော်လှန်ရေးနဲ့နိုင်ငံတကာရောက်မြန်မာတိုင်းရင်းသားများရဲ့အခမ်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေပုံမှုဆိုးရွားလာနေတဲ့ငတ်မွတ်ခေါင်းပါမှုတွေအပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးမျှော်လင့်ချက်တွေဟာလည်းရိုက်ချိုးဖျက်ဆီးခြင်းခံနေရပါတယ်အခုလိုပြောကြားခဲ့တာကတော့ကမ္ဘာကူလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ဖြစ်ပါတယ်။စက်တင်ဘာလ19ရက်နေ့က88ချိန်မြောက်ကမ္ဘာကူလသမဂ္ဂအထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါ။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်း မြန်မာနိုင်ငံမှာစစ်ဘက်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်။ဒါဟာအာဆီယံအတွင်းမှာဖြစ်ပွားနေတာပါ။မြန်မာပြည်ပြည်ထနာဟာဒီနှစ်ပိုင်းတွေအတွင်းအာဆီယံရဲ့အကြီးမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်
ဒီနေ့အတွက်ကုလသမဂ္ဂရဲ့အရေးကြီးတဲ့အစည်းအဝေးတွေတွေ့ဆုံဆွေးနွေးမှုတွေပြုလုပ်လေ့ရှိကြပါတယ်။ဒီနေ့အတွက်ကုလသမဂ္ဂရဲ့
အန်ဒီဂျီဝီဂျီရေဟာနယူးယောက်မှာအမေရိကန်လက်ထောင်နိုင်ငံသားဝီဂျီဂေဘရီယယ်လန်စ်ဘာဂစ်ကဘာအထင်ကြီးကခေါင်းဆောင်များအဖွဲ့ဒီအယ်ဒါစ်အဖွဲ့ဥက္ကဋ္ဌအိုင်ယာလန်သမ္မတဟောင်းမယ်ရီရောဘတ်ဆန်နဲ့အတူမွန်ဂိုလီးယားသမ္မတဟောင်းနဲ့ဝီဂျီချုပ်ဟောင်းဖြစ်သူအယ်ဘာဒေါ်ဆက်ခီယာကိုလံဘီယာနိုင်ငံသမ္မတဟောင်းဝမ်မန်ယယ်ဆန်တိုးစ်ကုလသမဂ္ဂအမြဲတမ်းလု
ချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ EDUGE နဲ့ဒီဇက်သူတွေစီကကြားသိရပါတယ်
။ကမ္ဘာကောင်းဆောင်တွေနယူးယောက်မြို့မှာစုဝေးရောက်ရှိနေချိန်မှာပဲအမေရိကန်ရောက်မြန်မာတွေဟာနယူးယောက်မြို့ကုလသမဂ္ဂရှေ့မှာစုဝေးခဲ့ကြပြီးတမ်ဘာကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်လက်နေရာရရှိရေးအတွက်စက်တင်ဘာလ16ရက်နေ့မှာထောက်ခံဆန္ဒပြခဲ့ကြတာလည်းတွေ့ရပါတယ်။နောက်ပိုင်းသတင်းတွေမှာတော့တမ်ဘာကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးအဖြစ်ဆက်လက်ရှိနေမယ်လို့သိရပါတယ်။မြန်မာ့ຫນွေဥတော်လှန်ရေးလို့ခေါ်ဝေါ်သုံးနှုန်းကြတဲ့ပြည်သူတော်လှန်ရေးကြီးမှာပြပရောက်မြန်မာတွေရဲ့အခန်းခံတာဟာအရေးပါလှပါတယ်။ဒီအကြောင်းကိုအယ်ဂျာဇီးယားသတင်းဌာနကစက်တင်ဘာလ25ရက်နေ့မှာဒီမိုကရေစီရုံးကန်လှုပ်ရှားမှုအတွက်ထောက်ပံ့ကူညီနေတဲ့နိုင်ငံတကာရောက်မြန်မာတိုင်းရင်းသားများဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ချင်းတိုင်းရင်းသားတချို့နဲ့ဂျပန်နိုင်ငံမှာပညာသင်ကြားနေတဲ့မြန်မာကျောင်းသူတူပြောကြားချက်တွေကိုကိုးကားရေးသားထားပါတယ်။မြန်မာ့ຫນွေဥတော်လှန်ရေးမှာနိုင်ငံတကာအကူအညီကမဖြစ်စလောက်သာရရှိပေမဲ့လို့နိုင်ငံတကာရောက်မြန်မာတွေရဲ့အကူအညီအထောက်အပံ့တွေနဲ့တော်လှန်ရေးဟာဆက်လက်ရှင်သန်နေတယ်လို့ဆောင်းပါးကဆိုပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာနိုင်ငံတကာရောက်မြန်မာတွေထံကအလှူငွေအမေရိကန်ဒေါ်လာ156တန်းရရှိခဲ့တယ်။ဒါဟာအလွန်ရေးပါပြီးကြီးမားထင်ရှားတဲ့ပမာဏဖြစ်တယ်လို့NUG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောတဲ့အကြောင်းကိုလည်းအယ်ဂျာဇီးယားဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ
်။ຫນွေဦးတော်လိုင်းရဲ့အတွက်နိုင်ငံတကာရောက်မြန်မာတွေရဲ့ကူညီဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအခြေချနေထိုင်ကနယူးယောက်စီးတီးဘာမီးစ်ကွန်မြူနတီ NYCBC မှာဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ကိုနေတင်မြင့်ကလည်းအခုလိုပြောပြပါဗျာ
။ဒီຫນွေဦးတော်လိုင်းမှာပေါ့လေပြပရောက်တဲ့မြန်မာတွေရဲ့အဓိကလှုပ်ဆောင်ချက်အချက်၃ချက်ရှိပါတယ်။တစ်ချက်ကတော့ဒါရိုက်အရှင်နှစ်ကတော့ diplomatic campaign နဲ့သုံးခုကတော့ fundraising တို့ဖြစ်ပါတယ်။ဒါရိုက်အရှင်ဆိုတာကတော့ဆန္ဒဖော်ထုတ်မှုတွေနိုင်ငံကအမိသားစုနဲ့နိုင်ငံကအစိုးရရဲ့တည်အောင်လှုပ်ဆောင်ခဲ့တယ်။မကြာသေးခင်ကဆိုရင်စက်တင်ဘာလ16ရက်နေ့မှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတမ်မာကြီးဦးကျော်မော်တွန်းဆက်လက်ထားရှိရတဲ့ USA တနန်တလေရမှာဆန္ဒဖော်ထုတ်မှုလုပ်ခဲ့တယ်။နှစ်ချက်ကတော့ diplomatic campaign ပြပရောက်မြန်မာတွေနေနဲ့ advocacy group အနေနဲ့တက်ဆိုင်ရာအစိုးရတွေကိုထိတွေ့ဆက်ဆံထက်လို့တော့ all over memory ထိတွေ့ဆက်ဆံပြီးတော့ USA မှာဆိုရင် NDAA ဘာတမရကိုရန်လမ်းမှာထိုးပြီးတော့ NDAA မှာဆိုရင်ဘာမအက်ကိုထက်သွင်းကျင့်ခံအောင်ကျွန်တော်စူးစမ်းလာခဲ့တယ်။နံပါတ်3ချက်က fundraising ပေါ့။အဲ့ fundraising ကလည်းပြည်တွင်းမှာရိုးရိုးချွန်အတက်ပဲဝင်နေတဲ့ကျွန်တော်တို့ရဲဘော်ညီကိုတွေနဲ့ကျွန်တော်တပ်ဦးတွေမှာရှိရဲ့ UNG UNCC တွေကိုကိုညီပံ့ပိုးဖြည့်ဆည်းပေးဖို့လိုအပ်တဲ့အတွက် fundraising တွေတာပြီးတော့ကိုညီပံ့ပိုးပေးခဲ့တယ
်။ Al Jazeera ဆောင်းပါ UNG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောရဲ့ပြောကြားချက်နယူးယောက်ကနယူးယောက် City Burmese Community ဥက္ကဋ္ဌကိုနေတင်မြင့်တို့ရဲ့ပြောကြားချက်တွေဟာနိုင်ငံတကာရောက်မြန်မာတိုင်းရင်းသားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုပေါ်လွင်စေပါတယ်။မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကလည်းမြန်မာຫນွေဥတော်လှန်ရေးဟာလက်နက်ကင်တော်လှန်ရေးဖြစ်ပါတယ်။ဒါကြောင့် ပြည်တွင်းကလက်နက်ကင်တော်လိုင်းအင်အားစုတွေဟာအဓိကကြပြီးတော်လိုင်းရေးရဲ့ပင်မအားလည်းဖြစ်ပါတယ်ပြည်တွင်းတော်လိုင်းအင်အားစုတွေနဲ့ဟန်ချက်နေတဲ့နိုင်ငံသားရေးဆောင်ရွက်ချက်နိုင်ငံသားရေးမူဝါဒတွေချမှတ်လှုပ်ဆောင်နိုင်ရာအရေးကြီးတဲ့အချက်ဖြစ်ပါတယ်ဒါကြောင့်
NUG အနေနဲ့ပြည်ပရောက်နေတဲ့မြန်မာတွေကိုနိုင်ငံအလိုက်ဆက်သွယ်စူးစီးပြီးမဟာဗျူဟာကြကြဆောင်ရွက်နိုင်မယ်ဆိုရင်နိုင်ငံတကာထောက်ခံမှုအခုတည်းပိုအားကောင်းလာပြီးတော့ဒေါ်လာရဲ့အခြေအနေဟောအားလည်းပိုမြင့်လာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးISBမြန်မာအစီအစဉ်လှည့်ပါ အာနာတိတ်မှုအလွန်နှစ်နှစ်ကျော်နောက်ပိုင်းစစ်ကောင်စီရဲ့အာဏာပိုးအချက်မှာအဓိကကျတဲ့အလှည့်ပြောင်းနေဖြစ်လာပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်ညင်ကွင်းကျင်းမှတ်စုမှာဒီအကြောင်းချင်းရောက်အချက်အလက်ကိုအခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်။နားဆင်ကြည့်ပေးပါဦးနော်။
ဒီတစ်ပတ်မှာတော့ISB ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်။အင်ဆိုင်အီးမေးအမှတ်20လေးမှာဖော်ပြထားတဲ့နေပြည်တော်လိုကြီးကိုအခြေခံပြီးစစ်ကောင်စီဗဟိုချက်အရွေအပိုင်းတစ်ခုတင်ပြပါမယ်။စစ်ကောင်စီဥပဒေဟာသူ့ရဲ့လက်ရုံးတွေဖြစ်တဲ့ဒုတိယဗဟိုချုပ်ကြီးနှုတ်ဦးကိုစစ်ကောင်စီဖွဲ့ရဲကနေဖယ်ရှားလိုက်ပါတယ်။ဗဟိုချုပ်ကြီးမောင်မောင်အေးနဲ့ဒုတိယဗ ာထိုးခဲ့ပါတယ်။ဖျက်ရှားခံခဲ့ရတဲ့ဒုတိယဗိုလ်ချုပ်ကြီးမုံမြင့်တော်ဟာစစ်ကောင်စီဥက္ကဋ္ဌရဲ့လူယုံမှုကြော်ကြားပါတယ်။စီနီယာဗိုလ်ချုပ်ကြီးတွေကိုကြော်ဖြတ်ပြီးစစ်ကောင်စီဥက္ကဋ္ဌနာရောက်လာသူလည်းဖြစ်ပါတယ်။ရားပြားလာတဲ့ယာရုတွေနဲ့အတူနိုင်ငံစည်းဝါးရင်းနှီးမြှုပ်နှံမှုတွေကိုကင်တွယ်ခွင့်ရခဲ့ပါတယ်။အဂရိတိုင်ချက်တွေကြောင့်ယာရုအားလုံးကနေသူ့ကိုဖယ်ရှားလိုက်ပြီးဖမ်းထားတယ်လို့ဆိုကြပါတယ်။သူ့လိုပဲအာဂရိကိစ္စတွေနဲ့နာမည်ကျော်တဲ့ဒုတိယဗိုလ်ချုပ်ကြီးစိုးတုတ်ကိုတော့စစ်ဖက်ပြန်ပို့ထားပါတယ်။စစ်ကောင်စီဝင်ထိတ်တန့်ဗိုလ်ချုပ်ကြီးနှုတ်ဦးကိုဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဥက္ကဋ္ဌထုတ်ပြောခဲ့တာကထူးခြားပါတယ်။ယာရုနဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးကိုကျိုးစည်းဝါလုပ်တာကြောင့်ဖယ်ရှားလိုက်တာလို့စစ်ကောင်စီဥက္ကဋ္ဌကပြောခဲ့ပါတယ်။ဖယ်ရှားရုံနဲ့မကပဲထိရောက်တဲ့အရေးယူမှုတွေလည်းလုပ်သွားမယ်လို့ပြောခဲ့ပါသေးတယ်။ဖြတ်တန်းမှုကိုကြည့်ပြီးယုံကြည်မှုကြောင့်ကောင်စီဝင်တွေကပေးခဲ့တာလို့လည်းဆိုပါသေးတယ်။အဲ့ဒီပြောကြားချက်တွေကိုစက်တင်ဘာ28ရက်မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာပြောခဲ့တာပါ။စစ်ကောင်စီဥက္ကဋ္ဌရဲ့ဒီပြောစကားကိုမြမအလင်းသတင်းစာမှာပဲဖော်ပြခဲ့တာလည်းထူးခြားပါတယ်။ကျင်းပုံသတင်းစာနဲ့မြမရုံမြင့်တန်ကြားရုပ်သံသတင်းတွေမှာဒီပြောစကားကိုဖော်ပြခဲ့တာမျိုးမတွေ့ရပါဘူး။ဒီတိုင်းပဲစစ်တပ်ပိုင်မြောက်လီသတင်းစာမှာဖော်ပြခဲ့တာလည်းမရှိပါဘူးစစ်ကောင်စီအဖွဲ့အတွင်းသတင်းစီးသင်းမှုနဲ့ထုတ်ပြန်ပုံမတူညီတာတွေကစိတ်ဝင်စားစရာပါပဲထိတ်တန့်ဗိုလ်ချုပ်ကြီးနှုတ်ဦးကိုဖယ်ရှားလိုက်ပြီးချိန်စစ်ကောင်စီမှာဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့အတူဒုတိယဗိုလ်ချုပ်ကြီးညိုစောနေရာပို့ရလာပါတယ်ဒုတိယဗိုလ်ချုပ်ကြီးညိုစောဟာပြီးခဲ့တဲ့ဇူလိုင်လမှာစစ်ကောင်စီဥက္ကဋ္ဌရဲ့အကြံပေးဖြစ်လာပါတယ်သူရဲ့အကြံပေးရာတို့ဟာပြည်တော်စုဝင်ကြီးအစဉ်ဖြစ်တယ်လို့လည်းစစ်ကောင်စီကကြေညာခဲ့ပါတယ်။တိတ်မကြခင်မှာပဲနိုင်ငံတော်စီးပွားရေးကဏ္ဍတစ်ခုလုံးကိုကြီးကြပ်ရသူဖြစ်လာပါတယ်။သူဟာ2014ခုနှစ်မှာစစ်ထောက်ချုပ်ဖြစ်ခဲ့ပြီးစစ်တပ်ပိုင် MBC ဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်။ဥပိုင်ကုမ္ပဏီထိတ်တန်းဒါရိုက်တာနဲ့အင်းဝဖန်ရဲ့အကြီးဆုံးရာတို့တွေလည်းရခဲ့ပါတယ်။2020ပြည့်နှစ်မှာစစ်ထောက်ချုပ်တာဝန်ကလာခဲ့ပြီးမဲ့ MBC ဥက္ကဋ္ဌအဖြစ်ခုထိဆက်ရှိနေပါတယ်။သူ့အလွန်စစ်ထောက်ချုပ်ဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကိုအမေစီဥက္ကဋ္ဌနေရာမပေးခဲ့တာထူးခြားပါတယ
် ISV မြန်မာကတင်ဆက်ခဲ့တဲ့စစ်ကောင်စီရဲ့ထိတ်တန့်ဗိုလ်ချုပ်ကြီးတွေကိုဖယ်ရှားလိုက်တာဟာအာဏာဗဟိုချက်အလှည့်အပြောင်းနဲ့ဘလို့ပတ်သက်နေလဲဆိုတဲ့အကြောင်းအရာတွေကိုစူးစီးတင်ပြခဲ့တာကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်အလှည့်ပါဒီအစီအစဉ်ကိုတော့မအေးတန်နာကျော်ကပြောပြပေးသွားမှာပါရှင
်ဒီနေ င်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။တော်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ view ရေနေ့စဉ်သတင်းတွေကိုစောင့်မျှော်နားဆင်လည်ပါလို့ရေးလာပါတယ်ခတ်တူတူပါပဲဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်ကျော်ထေးဆန်းဆိုတဲ့တော်ရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တဲ့အာနာတိမ့်ပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် view ရေလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုခက်ခဲတွေကြားကအစည်းအဝေးကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့စီကိုဟိုတယ်လောင်းမှာပဲစာရေးပြီးတော့ဒီအစည်းအဝေးလေးတစ်ခုနဲ့ပတ်သက်ပြီးတော့မေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကကျမပြန်ကြားပေးထားတဲ့စာကိုနားထောင်ပြီးတော့မှဒီစာကိုပြန်ပြီးတော့ချက်ချင်းပြန်ရေးလာတာပါ။စာချက်ချင်းပြန်ရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ဒါပေမဲ့တခြားသူတွေရဲ့စာတွေလည်းဖော်ပြနေတဲ့အတွက်ကြောင့်မို့ချက်ချင်းသူ့စာရရချင်းကျမမဖော်ပြပေးနိုင်မယ့်နဲ့ခုမှပဲဒီစာလေးကိုဖော်ပြပေးလိုက်တာပါ။သူ့ရဲ့စာကသူကအမှုပညာမိုးကောင်းရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လှမ်းပြီးတော့မေးထားတာပ
ါမြန်မာပြည်ကပေးစာများအစီအစဉ်ကနေစာပြန်ချပေးဖို့မဟိတနာကျော်နဲ့တကွာ VOA ဝိုင်းတော်သားအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်မဟိတနာကျော်ပြောတာမှန်ပါတယ်ကိုကျော်လွင်ရဲ့အမှုပညာမိုးကောင်းကင်အစီအစဉ်ကထုတ်လွှင့်ခဲ့တာပါကျွန်တော်က BBC ကထုတ်လွှင့်ခဲ့တဲ့တပြေကုန်းရွာဇလန်တွင်းနဲ့ရောထွေးသွားလို့ခုနှစ်မှသွားတာပါကျေးဇူးအများကြီးတင်ပါတယ် VOA ကုလသတင်းစီးဆင်းမှုမမြန်ဆန်သေးတဲ့အရင်နှစ်ပေါင်းများစွာကလေးကမြန်မာပြည်သူလူထုကြီးရဲ့ယုံကြည်ကိုးစားရာသတင်းမှန်သတင်းမြန်တွေထုတ်လွှင့်ပေးတဲ့ VOA ဆက်လက်အတွင်းရှိပါစေခင်ဗျာ
ဟုတ်ကဲ့ပါ VOA အစီအစဉ်တွေကိုနားဆင်ပြီးဒီပေးစာကဏ္ဍမှာဒီသောရရှင်ကိုပြန်ချားပေးလိုက်တာလေဒီသောရရှင်ကပြန်ပြီးကျွန်မစီကိုစာရေးလာတဲ့အတွက်ကြောင့်မလို့ရင်တော့ပြောဘူးလို့ပဲအထူးဝမ်းသာမိပါတယ်အစီအစဉ်တွေကိုတေချာအမြဲတမ်းနားထောင်နေတယ်ဆိုတာလေပို့ပြီးတော့ဟိုတေချာရပါတယ်အဲ့လိုအခြေအနေမျိုးမှာအစီအစဉ်တွေကိုအခုလိုမျိုးနှစ်ရှည်လာများစောင့်ပြီးနားဆင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်ကျမကမိကုံးလေးတွေမေးထားတဲ့တော်ရရှင်ရဲ့စာတွေကိုလည်းပြန်ချပေးခြင်းပါလေ။ကိုကြီးရဲ့ညီမလေးဆိုတဲ့တော်ရရှင်က VOE ရဲ့ Telegram link လေးပို့ပေးပါရယ်။ဟုတ်ကဲ့ပို့ပေးလိုက်ပါရယ်။တခြားတော်ရရှင်တွေအတွက်လည်းတစ်ခါလေးဖြည့်ပေးခြင်းပါရယ်။ဒီ Telegram VOE ရဲ့ Telegram စာမျက်နှာအသစ်ရဲ့တွားရမယ့် link က t.me/burmesevoenews ဖြစ်ပါရယ်ရှင်။ဒီ link ကို Messenger စာကနေပြီးတော့လည်းပြန်ပို့ပေးလိုက်ပါရယ်နော်။နောက်ထပ်မေးခွန်းတစ်ခုမေးလာတဲ့တော်ရရှင်ကတော့စိုးကြီးဆိုတဲ့တော်ရရှင်မှာ "तू आ होटल ओरे आ စာရေးလာတာပါ။ဒါမဲ့လေဒီစာကလည်းရွှေ့လိုက်ရွှေ့လိုက်နဲ့ကြံသွားတဲ့အတွက်ကြောင့်မလို့အခုမှပဲဖြေပေးလိုက်မိပါတယ်။ तू စာကတော့နည်းနည်းလေးဖြစ်နေတဲ့အကြောင်းအရာနဲ့နည်းနည်းနောက်ကျနေပြီလို့ပြောရပါမယ်။ဒါမဲ့လေမျက်မှောက်သတင်းတွေကလည်းမကြာခဏပြန်ပြီးတော့ဒီနိုင်ငံတကာသတင်းတွေကပြန်ပြန်ကြားရတတ်တာမလို့အားလုံးသိချင်နေတဲ့မေးခွန်းလေးကိုဖြေပေးလိုက်ပါတယ်။ဒီတော်ရရှင်ကကျွန်တော်က VOA ပရိသတ်တူပါ။နနက်ခင်းသတင်းညပိုင်းသတင်းတွေကိုမလွတ်တမ်းနားထောင်ပါလေ။အနာသိနေနေတဲ့နိုင်ငံကို view ကနိုင်ဂျာနိုင်ဂျီးရီးယားလို့ခေါ်ဝေါ်တာအဲ့လိုမျိုးခေါ်ဝေါ်လို့ရလာပြားတဲ့အဲ့ဒါလေးသိကျင်လို့ပါနိဂျဲလို့သိရပါတယ်တဲ့ဟုတ်ပါရဲ့ရှင်နိဂျဲဖြစ်ပါရဲ့သူတို့ရဲ့အတန်ထွက်မူရင်းကနိဂျဲဟုတ်ပါတယ်မြန်မာစကားမှာတော့နိုင်ဂျာလို့အတန်ထွက်တာပါတရားဝင်အသုံးနှုန်းရနိုင်ဂျာလို့သုံးနှုန်းပါတယ်ဒါပေမဲ့အဲ့နိုင်ဂျာကနိုင်ဂျီးရီးယားနိုင်ငံနဲ့မတူပါဘူးနိုင်ဂျီးရီးယားကနိုင်ဂျီးရီးယားတသက်ရှိပါတယ်အခုလိုမျိုးစာရေးဆက်သွယ်ပြီးမေးမြန်းလာတာကျေးဇူးတင်ပါတယ်ရှင်ဖြေချပေးတဲ့အဖြေကိုလည်းကျေနပ်မယ်လို့မျှော်လင့်ပါရနော်ဟိုတယ်လောင်းကပဲစာရှိရှိတစ်စောင်ကျွန်မဖော်ပြပေးလိုက်တဲ့သရရှင်လာမင်းကဗျာဆိုတဲ့သရရှင်ကတော့ Telegram မှာ view ကိုတွေးလိုက်ရလို့ကျေးဇူးအထူးကိုတင်ရှိပါတယ်ဒီနေ့ညနေ 9:00 နာရီမှာမြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့ view Telegram မှာရှာကြည့်လိုက်ပြီးတာတွေးလိုက်လို့ပြောသွားပါတယ်ချစ်တော် view ရေးကျေးဇူးပါနော်တဲ့ဟုတ်ကဲ့ပါတလက်စာတဲ့သူကဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်အထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ
်မြန်မာပြည်တိုင်းနဲ့ပြည်နယ်အနှံ့မိတင်းနေထိုင်သူအပြစ်မဲ့ပြည်သူအမျိုးသမီးအမျိုးသားကလေးပါမချမ်းလူအလုံးကိုတပ်ဖြတ်နေသူတရားခံဟာစစ်တပ်ပါစစ်တပ်တဆိုးရှိနေသမျှမြန်မာပြည်မှာလူမျိုးတုံးပါပါနိုင်ငံတစ်ခုအတွက်လူသားအရင်အမြစ်ကတိတ်အရေးကြီးပါတယ်စစ်တပ်တပ်ဖြတ်ခံရတာအများဆုံးထဲမှာလူတော်လူကောင်းတွေ
အများကောင်းကျိုးလှုပ်ဆောင်တဲ့သူတွေပညာတတ်တွေပါနေတော့ပိုပြီးနှမျောမိတယ်ဗျာစစ်တပ်ရှိနေသမျှပရိဟိတအတင်းတွေအများကောင်းကျိုးဆောင်ရွက်သူတွေဖမ်းဆီးပြီးတပ်ဖြတ်နေတာကြာရင်မြန်မာပြည်မှာခိုးဆိုးလူရက်သူစေတမာဘိန်းစားအယက်သမားလောက်ပဲကျန်တော့မယ်ထင်ပါတယ်စစ်တပ်မရှိမှပြည်သူတွေအေးစက်မှာပါတဲ့နေ့နာရီလှုပ်တာပြည်သူလူထုကိုစစ်တပ်ကအာဏာအားကိုလက်နက်အားကိုပြီးတော့ဖိနှိပ်ချုပ်ချယ်ပြ မနက်ငယ်မှာနေ့စဉ်ကြုံတွေ့နေရတဲ့လူနေမှုအခြေအနေတွေနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေခန်းစားချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီထဲမှာသောရရှင်တယောက်ကတော့မြန်မာနိုင်ငံမှာနေရတာမွန့်ချက်လွန်းလို့ပါဆိုတော့အခုလိုရေးလာပါတယ
်မြန်မာပြည်မှာနေရတာမွန့်ချက်ပြီးစိတ်ဖိစီးမှုတွေစိတ်ကြကြတာတွေနဲ့စိတ်ကြယောဂါတောင်ဖြစ်လာပါပြီပညာတတ်တယောက်ပေမဲ့နိုင်ငံရေးအခြေအနေကြောင့်အနှိမ်ခံရတယ်စုဆောင်ထားတာလေးနဲ့ရင်းနှီးလှုပ်ရှားပြန်တော့လေနိုင်ငံဥပဒေကလုံခြုံမှုမပေးနိုင်တော့ငွေအရင်းကြီးလဲပျောက်လာတယ်။သူတို့ရဲ့အနိုင်ကျင့်မှုတွေကြောင့်ဘလို့များရှေ့ဆက်ရမလဲမသိတော့ဘူးဗျ
။နောက်ထပ်သောအရှင်ခုလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုယ်တိုင်ကြုံတွေ့နေရတာကိုရေးလာတဲ့သောအရှင်တစ်ယောက်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတခါမှအစာမရေးသားခဲ့ဘူးပါဦးခင်ဗျာ။အခုဟာတော်တော်ကြီးကိုရေးချင်စိတ်ဖြစ်လာလို့ရေးလိုက်ရပါတယ်ဗျို့ရီခင်ဗျာဆိုပြီးတော့စာကိုရေးလာပါရဲ့နာမည်ကိုမဖော်ပြပါနဲ့တဲ့။
ပြောချင်တာကစကားစတွေဟာဘုန်းကြီးကျောင်းနေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းနေမှာကာဘာယူရောမကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကြေးဖျားဆင်းတူတွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလည်းကြီးညာပေးစီချင်ပါတယ် VOE ခင်ဗျာကျောင်းနေဘုန်းကြီးကလည်းစကားစတွေစခန်းချနေတာကိုသိတော့ကိုကျောင်းကိုတောင်မပြန်ရဲပါဘူးဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတဲထုတ်နေတာပါကျောင်းမှာနေတဲ့ကိုရင်ဦးစင်းတွေလည်းစကားစတွေကိုကြောက်လို့ဘသူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာအဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကတိအောင်တင်ပြလို့ရရင်တင်ပြစေချင်ပါတယ
်ဒီတော့ရှင်ကဘုန်းကြီးကျောင်းလိပ်စာကိုလည်းလုံလုံရေးရတော့မဖို့ပြတော့ပါဘူးအခုရေးတဲ့အကောင့်ကိုလည်းကြီးညာတဲ့ခါမှာမဖို့ပြစီလို့ပါမယ်ရေးသနာကျော်ကြီးဗီဒီယိုဝိုင်းတော်သားများအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါခဲခဲတွေကြာကအစာရေးလာကြတာကိုလည်းကျွန်မကျေးဇူးတင်ပါတယ်။ဒါကြောင့်မို့အခြေအနေတွေကိုလည်းတခြား view တွေသောရရှင်နေနဲ့ဝေမျှလို့ရတာဖြစ်ပါတယ်။ဒီသောရရှင်ပြောသလိုပဲဘုန်းကြီးကျောင်းဒီဗုဒ္ဓဘာသာဘုန်းကြီးကျောင်းမှမဟုတ်ပါဘူး။ဒီဘာသာရေးအစအုံတွေကိုအကာအကွယ်ယူပြီးတော့ဒီစေရေးပရိပက္ခမှာအသုံးချနေတဲ့ဖြစ်ရက်တွေကိုမကြာခဏကြားရပါရနော်။သောရရှင်နေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါရနော်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မေတ္တနာကြောင့်တင်ဆက်ပေးသွားတဲ့မြန်မာပြည်အပိစာများအစီအစဉ်ပဲဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြပေးသွားမှာပါ။ဒီအစီအစဉ်မှာဂျပန်မှာသိပ္ပံကာတွန်းတွေအရလူစီးထိမ့်ချုပ်နိုင်တဲ့အရာမဆက်ရုပ်ကြီးအကြောင်းပါပါတယ်။ပြီးတော့မွန်တီနီဂရိုနိုင်ငံမှာမှုရပေါ်မှာနာနာနေနေလဲလျောင်းပြီးတော့ပြင်းနိုင်သလောက်ပြင်းဖို့အတွက်အပြင်းပြိုင်တဲ့ပြိုင်ပွဲတွေအကြောင်းပါပါတယ်။ဒီအကြောင်းအရာတွေအကုန်လုံးကိုမဲ့ဤတန့်စင်တဲ့ကိုဝင်းခန့်မောင်တို့ကတင်ပြပေးသွားပါမယ်ရှင်။
လူတက်စီလိုရတဲ့အေယာမဆက်ယုတ်ကြီးကိုဂျပန်နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုကတီထွင်လိုက်ပါပြီ။သိပ္ပံစကားတွေကဆက်ယုတ်ကြီးလိုပဲ 14.8 ပေမြင့်ပြီး3ဒံခွဲအလေးချိန်ရှိတဲ့ဘိန်း၄လုံးတက်အေယာမဆက်ယုတ်ကြီးထဲမှာလူဝင်ထိုင်ပြီးမောင်းနှင်ထိန်းချုပ်နိုင်အောင်စူပါမီကုမ္ပဏီကဖန်တီးထားပါတယ်။ဂျပန်နိုင်ငံရဲ့အားသာချက်ဖြစ်တဲ့ကတ်တွန်ဆက်ယုတ်နဲ့မော်တော်ယာဉ်ဒီအချက်တွေကိုပူးပေါင်းပြီးဖန်တီးထားတာဖြစ်ကြောင်းစူပါမီကုမ္ပဏီကြီးကရီရှိုအီဒါကပြောပါတယ်။အချိန်နှစ်နှစ်ယူပြီးဖန်တီးထားတဲ့ဒီအေယာမဆက်ရုပ်ကို Arcax လို့နာမည်ပေးထားပြီးအမေရိကန်ဒေါ်လာ3သန်းနဲ့ရောင်းချနေပါတယ်။ဆက်ရုပ်ရဲ့ရင်ကောင်းနေရာမှာမောင်းသူကဝင်ထိုင်ပြီးအပြင်ဘက်မှာတက်ထားတဲ့ကင်မရာတွေကကြည့်ဆက်ရုပ်လက်နဲ့လက်ချောင်းတွေကိုထိန်းချုပ်နိုင်ပါတယ်။လူကြိုက်များတဲ့မိုဘိုင်းဆုဂွန်ဒန်ဂျပန်ကတ်တွန်းဇက်လန်တွေကအေယာမဆက်ရုပ်ကြီးပုံစံဖန်တီးထားတာဖြစ်ပြီးအောက်တိုဘာနောက်ပိုင်းမှာကျင်းပမယ်ဂျပန်ဆက်ရုပ်ပြပွဲမှာပြသမှာလည်းဖြစ်ပါတယ်။မတက်ရတဲ့အချိန်ဆက်ရုပ်ပုံစံနဲ့ထားနိုင်ပြီးတနအီကို6မိုင်အထိမောင်းနိုင်တဲ့မော်တော်ယာဉ်ဖြစ်လဲပုံစံပြောင်းနိုင်ပါတယ်။ဒီဆက်ရုပ်မျိုး5ခုဖန်တီးပြီးရောင်းဖို့ဖန်တီးသူကစီစဉ်ထားတာပါ။နောက်တစ်ချိန်မှာသဘာဝဘေးအန္တရာယ်ဆိုင်ရာကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒီဆက်ရုပ်မျိုး3နိုင်ကိုသူကမျှော်လင့်ထားတယ်လို့အာကာသကဏ္ဍမှာလည်းအသုံးဝင်ဖို့ညွှန်မှန်းထားတာဖြစ်ပါတယ်ခင်ဗျာ
American ပြည်တော်စုမြို့မြို့ကကိုရီးယန်ဖျားချောင်းတစ်ခုမှာလူတွေကမကတရိတ်ဆန်အကောင်မောင်းရာနဲ့ချီတဲ့လာပြီးတော့ဝေးပြူခဲ့ပါလေ။ကြောင်တွေခွေးတွေငန်းတွေမွေတွေကလပ်အုပ်နဲ့ညက်ကလပ်အုပ်အပါအဝင်တရိတ်ဆန်အကောင်ရာနဲ့ချီမြို့မြို့ကစင်ကျိုးကိုရီးယန်ဖျားချောင်းမှာအောက်တိုဘာလဆက်မှာပဲလာရောက်ပြီးတော့ဝေးပြူကြတာပါ။ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအတွက်အော်တိုဘာလ၄ရက်နေ့ဟာတရိတ်ဆန်နေတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကက်သလစ်သူတော်စင်စိန့်ဖရန်စစ္စကိုချီးမွမ်းတဲ့နေ့အဖြစ်သတ်မှတ်ပါတယ်။ဒါကြောင့်နယူးယောက်စိန့်ဂျွန်ဘုရားကျောင်းမှာနေ့စဉ်တရိတ်ဆန်တွေကိုပါဖိတ်ခေါ်ပြီးတော့ဝေးပြတဲ့အလေးထားကို1980ပြည့်နှစ်တွေကတည်းကစတင်ခဲ့တာဖြစ်တဲ့ဆိုပြီးကျောင်းနိုင်ဆရာတော်တယောက်ကပြောပါတယ်။ဒီနေ့ခေတ်မှာတဘာဝပတ်ဝန်းကျင်ထိခိုက်မှုကမ္ဘာကြီးပြုလေးလာမှုတွေကြောင့်လူတွေစိုးရိမ်စီတိုးနေကြမှာပဲဒီလိုဝိပြဝဲကျင်းပရင်းနဲ့အသိပညာမျှဝေရာရောက်တဲ့သူတွေဆိုတာပြောပါလိမ့်ရှင
်မွန်တီနီဂရိုနိုင်ငံဘရက်ဇက်နာမြို့မှာနှစ်စဉ်အပြင်းထူပြိုင်ပွဲကျင်းပလေးရှိပြီးဒီနှစ်မှာတော့စံချိန်တရာအပြင်းထူသူတွေပေါ်လာပါတယ်အေးဆေးဆေးနေတတ်တဲ့ဒေသခံတွေရဲ့တဘာဝကိုဟာတာနှောတဲ့အနေနဲ့မှုရခင်ပြီးလဲလျောင်းအနားယူပြိုင်ပွဲကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်12နှစ်ကျော်သွားပါပြီ။မွန်တီနီဂရိုဒေသခံတွေအပြင်းကြီးတယ်လို့လူပြောများလာတဲ့နောက်သူများတွေမလုပ်ချင်တဲ့အပြင်းထူပြိုင်ပွဲကျင်းပဖို့စီစဉ်ခဲ့တာဖြစ်ကြောင်းအပြင်းထူပြိုင်ပွဲစီစဉ်သူရာဒွန်ဂျာဘယ်လာကိုဂျက်ဗစ်ကပြောပါရယ်။အပြင်းထူပြိုင်ပွဲဝင်သူတွေအနေနဲ့မတက်ရတာထိုင်ထတာတွေလုပ်ခွင့်မရှိပေမဲ့မှုရပေါ်မှာလဲလျောင်းပြီးစာအုပ်ဖတ်တာတယ်လီဖုန်းပုတ်တာနဲ့တကယ်ချင်းနေတဲ့စကားပြောတာတွေတော့လောက်ခွင့်ရှိပါတယ်။၈နာရီကြာတစ်ခါ15မိနစ်နားခွင့်လည်းပေးထားပါတယ်။ဒီနှစ်မှာပြိုင်ပွဲဝင်သူ22ယောက်ရှိတဲ့ထဲအခုချိန်ထိ4ယောက်ကဆက်ပြီးအပြင်းထူနေသေးပါ။အသက်23နှစ်ရွယ်အစာပြေလုပ်ငန်းလုပ်သူတစ်ယောက်ကတော့အခု9800ကျော်ကြာတဲ့အထိအပြင်းထူလို့မဝသေးတဲ့အတွက်ဆက်ပြီးအပြင်းထူနေအောင်မယ်လို့ပြောပါတယ်။စားတောက်ဆိုင်မှာလှုပ်လှုပ်တဲ့မျိုးသမီးတူကတော့ကလေးတွေကိုသူ့ခင်ပိုးနဲ့တခြားမိသားစုဝင်တွေနဲ့တလှထားခဲ့ပြီးအပြင်းထူပြိုင်ပွဲလာဝင်တာဖြစ်ကြောင်းသူကပြောပါတယ်။သူကအခုမှပဲအားရတယ်လို့လည်းဆိုပါတယ်အသက်33နှစ်ရွယ်ဘောလုံးသင်းမန်နေဂျာတယောက်ကတော့ဒုတိယကြိမ်ဒီပြိုင်ပွဲကိုဝင်တာဖြစ်ပြီးအဆုံးအထိပြိုင်ပွဲဝင်သွားဖို့တနိဌာန်ချထားတာပါအပြင်းထူပြိုင်ပွဲမှာအနိုင်ရရင်တော့အမေရိကန်ဒေါ်လာ1066ဒေါ်လာနဲ့ညီကြတဲ့ယူရို1000စုစည်းရမှာဖြစ်ပါတယ်ခင်ဗျာ
မိတ်ဆက်ပြောင်းသူကယ်လီဖိုးနီးယားပြည်နယ်ကခွေးစစ်ပင်ညက်သူတယောက်ကတော့ရိုးရိုးစံသယုံတွေမကအယုတ်ကလေးလားအထင်မှားရအောင်လို့ခွေးတွေကိုအလားဆင်ပေးနေပါလေ။ဘရာဇီးနိုင်ငံမှာကြီးပြင်းခဲ့တဲ့ Gabriel Fitosa ကအသက်17နှစ်အရွယ်ကလေးကခွေးစပင်ညက်တဲ့အလုပ်ကိုဝါဒနာပါလာတာပါ။အခုတော့သူ့စီမှာကေတာဖို့ခွေးတစ်ကောင်ကိုဒေါ်လာ900ကနေ1200ကျပ်ကုန်ကြမှာဖြစ်ပါလေ။ တချို့သခင်တွေကပွဲတစ်ခုခုသွားเสียရှိလို့ခွေးကိုအလားလာပြင်ကြတာဖြစ်ပြီးတချို့ကြတော့လည်းမတန်ဆွက်ကလေးတွေအထက်စိတ်တန်ရာကုသရနေရာမှာသုံးတဲ့ခွေးတွေကိုအလားပြင်မှုခေါ်လာတတယ်ဆိုပြီးသူကပြောပါလေခွေးတွေအတွက်အစိတ်တောင်မဖြစ်စေမယ့်ရားရံမှုကင်းစေမယ့်စူးစီးကိုပဲသုံးပြီးအလားပြင်ပြီးတာဆိုပြီးသူကပြောပါလေအခုချိန်ထိဆိုရင်ခွေးအကောင်ကြီးရာနေချီသူကအလားပြင်ပြီးပူပြီးတော့တခါတော့ကဆိုရင်ရေသားကင်ဆာဖြစ်ပြီးတော့ကင်ဆာကင်းဝေးကြောင်းအထိမ့်မှဆင်နွှဲမဲ့သခင်အတွက်သူ့ခွေးရဲ့ကိုယ်ပေါ်မှာအသေးနှလုံးတစ်စိုင်းဖန်နီးပေးခဲ့တယ်ဆိုပြီးတော့လည်းသူကပြောရလေဒီနာကသူတွေအားလုံးအပျော်ကူးဆက်စေတဲ့အတွက်ခွေးစံတာအလုပ်ကိုနှစ်သက်တဲ့အကြောင်းသူကပြောရလေရှင
်ဒေါ်လာ3သန်းနဲ့ရောင်းချမဲ့ဂျပန်သိပ္ပံကာတွန်းနဲ့ဆက်ရုပ်ကြီးတွေအကြောင်းရင်ပြင်းနိုင်သမျှပြင်းလို့ကောင်းမဲ့အပြင်းကြိမ်မွေးတွေအကြောင်းတွေကိုမဲ့ဤတန်စင်နဲ့ကိုဝင်းခန့်မောင်တို့ကကဘာတလွားထူးခြားတဲ့သတင်းတွေအစီအစဉ်ကနေပြီးတော့တင်ဆက်ပေးသွားတာဖြစ်ပါတယ်ရှင် VOA American
တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ပြည်ပြည်နဲ့ထဲရရှိနိုင်ပါပါVOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြရောက်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ10ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 နာရီ10:00 တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်တွေကို line to meter 3252တို့ပြင် line လက် meter 190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ကြန့်ရှိနေတဲ့အချိန်တွေကိုသတင်းအချင်းချုပ်ကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ကကုန်တိုင်းတစ်ခုမှာတီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းတည်ဆုံးခဲ့သူတွေအတွက်နိနာချေးဖြစ်တဦးကိုဘန်ဝေ 6.2 တန်းပေးသွားမယ်လို့ထိုင်းဆိုရကပြောပါရယ် CN Paragon ကုန်တိုင်းမှာအောက်တိုဘာလ3ရက်နေ့ကစိတ်ဝေဒနာခံစားနေရတဲ့လူငယ်တဦးတနက်နေ့ပစ်ခတ်မှုကြောင့်မြန်မာအမျိုးသမီးတဦးနဲ့တရုတ်ခီးသွားအမျိုးသမီးတဦးတည်ဆုံးခဲ့တာနဲ့ပတ်သက်လို့မိသားစုတွေကိုထိုင်းဆိုရနဲ့ကုန်တိုင်းလုပ်ငန်းရှင်တွေပူးပေါင်းပြီးရော့ချေးပေးသွားမယ်ပမာဏကိုခီးသွားတဲ့အားကစားဝင်ကြီးဆူဒဝွန်ဝမ်ဆူပကစ်ကိုစွန်ကသတင်းတောက်တွေကိုပြောပါရယ်အခုပေးမဲ့နိနာချေးကတော့တည်ဆုံးသူအတွက်ဆိုရထံကဘတ်ငွေ1,000,000နဲ့ပရဂွန်ကုန်တိုင်းကနိနာဒီဘတ်5တန်းစုစုပေါင်းတဦးကို6တန်း2သိန်းဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ဒရာရသူတဦးချင်းကိုလည်းပရဂွန်ကုန်တိုက်ကထိုင်းဘတ်ငွေ3သိန်းပေးมาဖြစ်ပြီးတော့အစိုးရဘက်ကတော့5,000စုစုပေါင်း3သိန်းခွဲစီပေးသွားမယ်လို့ထိုင်းခီးသွားဝန်ကြီးကပြောပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကြေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မနေ့17နှစ်လောက်ကစစ်ကြံဘုံဒီတလုံးပေါက်ကွဲခဲ့တဲ့အတွက်ကလေးတဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်ပေါက်ကွဲမှုကြောင့်17နှစ်အရွယ်ကလေးတဦးသေဆုံးပြီးတော့10နှစ်အရွယ်ကလေး2ဦးဒဏ်ရာရခဲ့ပါတယ်ကလေးတွေဟာစစ်ဘေးဒုက္ခသည်စခန်းအနီးနားကရလာတဲ့ဒီစစ်လက်ကြံဘုံဒီတလုံးကိုဂဲနဲ့ထုလိုက်တာကြောင့်အခုလိုပေါက်ကွဲရတာဖြစ်တယ်လို့အဲ့ဒီဒုက္ခသည်စခန်းကတာဝန်ရှိသူတဦးက VOE ကိုပြောပါရယ်ဒဏ်ရာရသွားတဲ့ကလေးနှစ်ဦးကိုတော့ဆေးရုံကိုပို့ထားပြီးတော့မစိုးရင်ရဘူးလို့လည်းသူကဆက်ပြောပါရယ်အဲ့ဒီရိုတရုတ်စစ်ဘေးဒုက္ခသည်စခန်းမှာကျောက်တော်မြို့နယ်နဲ့ပလောဝမြို့နယ်တွေကနေရက်မပြန်ရသေးတဲ့စစ်ဘေးဒုက္ခသည်200ကျော်လောက်ထိနေထိုင်နေပါရယ်ရှင်အစ္စရေးနိုင်ငံထဲမှာဟာမတ်စစ်သွေးကြောအုပ်စုကမမျော်လင့်မဲ့ရုတ်တရက်တိုက်ခိုက်ခဲ့ပြီးတရက်အကြာဒီကနေ့မှာတော့လက်ကျန်ဟာမတ်စ်အဖွဲ့ဝင်တွေကလိုက်လံနှိမ်နင်းနေကြောင်းအစ္စရေးစစ်တပ်ကပြောပါရယ်ဒီစစ်စင်ရေးအတွင်းဟာမတ်စစ်သွေးကြောအဖွဲ့ဝင်ပေါင်းရာနဲ့ချီတေဆုံးဖမ်းဆီးနိုင်ခဲ့တယ်လို့အစ္စရေးစစ်ဖက်အရာရှိတဦးကဒီနေ့ပြောပါရယ်ဂါဇာကမ်းမြောင်အခြေစိုက်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့စနေနေ့ကအစ္စရေးတပ်တွေရှိနေတဲ့နေရာအများပြားကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါရယ်အဲ့ဒီထဲမှာအစ္စရေးတောင်ပိုင်းစီးပွားရေးအချက်အချာမျိုးဖြစ်တဲ့ဆက်ဒရော့ကိုလည်းဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စနေနေ့ကဝင်ရောက်တိုက်ခိုက်မှုအတွင်းဟာမတ်စ်တပ်ဖွဲ့ဝင်ပေါင်း1,000လောက်ပါဝင်ကြောင်းအစ္စရေးစစ်တပ်ကပြောပါရရှင်။
ဟ ဟုတ်ကဲ့ပါမန်ဂျင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို bamis.voenews.com အင်တာနက်ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တည်းမှာပဲဖန်ယူနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေစောင့်မတွေတွေးဆမေးမြန်းကန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။တော်တော်ရှင်များအားလုံးစိတ်ရောကိုယ်ပါကျန်းမာချမ်းသာစွာနဲ့ကောင်းကောင်းအိပ်စက်နားယူနိုင်ကြပါစေ။ကျွန်မခင်လေးပါ။